တရုတ်ကွန်မြူနီပါတီ CCP နဲ့တရုတ်လူမျိုးတွေကြားမှာကွဲပြားခြားနားမှုရှိကြောင်းရှင်းလင်းဖော်ပြထားပြီးတော့ပြိုင်ဘက်နှစ်နိုင်ငံကြားမှာတရုတ်နိုင်ငံသားတွေအပေါ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ရန်သူအဖြစ်မရှုမြင်ကြောင်း VOA ကတွေ့ရှိတဲ့အမေရိကန်နိုင်ငံသားရေးဌာနတွင်ညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကတော့သမ္မတဒေါ်နယ်ထရန့်ရဲ့ပထမသက်တမ်းအတွင်းမှာအမေရိကန်နိုင်ငံသားရေးဌာနကရက်တီပြောဆိုခဲ့တဲ့မူဝါဒတွေနဲ့လည်းကိုက်ညီနေပါတယ်။မကြသေးခင်တုန်းကအမေရိကန်တန်ယုံနဲ့ကောင်စစ်ဝေယုံတွေအတွက်ထုတ်ပြန်ကြမှာလဲတရုတ်လူမျိုးတွေလို့နန်စာတုံပြောဆိုတဲ့ဆိုရင်တရုတ်လူမျိုးယဉ်ကျေးမှုနဲ့ဘာသာစကားတွေပေါ်မှာစန့်ကျင်ဘက်အဓိပ္ပာယ်တက်ရောက်မှုတွေဖြစ်ပေါ်မှာစိုးရိမ်ရတဲ့အတွက်အသေးချာရှင်းလင်းကွဲပြားအောင်တုံ့နှုံပြောဆိုကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကညွှန်ကြားထားပါတယ်အမေရိကန်တန်ယုံနဲ့ကောင်စစ်ဝေယုံတွေရဲ့ထုတ်ပြန်ချက်တွေအပြင်မိကွန်းပြောတဲ့အခါမှာလဲတရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေကိုယဉ်ညွန့်ပြောဆိုတဲ့အခါမှာတရုတ်ကွန်မြူနီပါတီဆိုတာကိုကွဲကွဲပြားပြားဖြစ်အောင်ပြောဆိုဖို့နဲ့ကွန်မြူနီပါတီကဒါနိုင်ငံရေးစီးပွားရေးစီးရေးစားတဲ့တိုင်းပြည်အတွက်ဆုံးဖြတ်ချက်တွေအားလုံးကိုချမှတ်နေတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာကိုပေါ်လွင်အောင်လှုပ်ဆောင်ကြဖို့ညွှန်ကြားထားပါတယ်